in Burmese.
Mingla nyane ki ma thot da shin ya shin. VOA American tan ye 2019 khu ne January la 6 ye tanin min ni nyane kin VOA Myanmar ba da season ni go Myanmar san no chain nyane 6 nai kwe ga ni 9 nai thi American Piyang su Washington DC myu ro ga ni dai yai thut hlwin pe ni ba bi shin.ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်ကတော့သားညူပါ။အမေရိကန်ပြည်ထောင်စုမှာဆွေးရလုပ်ငန်းတွေဒစိမ့်တပိုင်းရန်နာထားတာကိုဆုံးသတ်ဖို့အတွက်သမ္မတအင်ပြီးတော့တာဝန်ရှိသူတွေလွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တင်းဦးနေနေထပ်ပြီးတော့တွေ့ဆုံဖို့ရှိနေပါတယ်။အမေရိကန်မျိုးသားလူမျိုးရေးချန်ပီဂျွန်ဘောလ်ဒန်ဟာအစ္စရေးတင်ကရောက်ရှိပြီးတော့ဂျေရုဆလင်မြို့ဟောင်းအနောက်ဘက်ဒရိုင်းအောက်ကရှီအောင်မြောက်လှိုင်ကူတွေကိုတွေ့ရောက်လေ့လာကြည့်ခဲ့ပါတယ်။နောက်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြုလုပ်တဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုတော့ဒီသတင်းပတ်ကုန်လောက်ကြာမှာထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့ဆိုပါတယ်။စတဲ့ထိတန်းရောက်သတင်းတွေကိုကိုယ်နိုင်တဲ့အတူကြေညာပေးတော့ရှိပါတယ်မဆင်
။ဟုတ်ကဲ့ပါရှင်။တနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့ခေတ်နောက်ပိုင်းလုပ်ငန်းခွင်အားလုံးနှိပါမှာအလုပ်သမားတွေကိုစားဆက်ပစ္စည်းတွေနဲ့အမြဲတမ်းအစာထိုးအသုံးပြုမယ်ဆိုရင်အလုပ်သမားတွေဘက်ကရှေ့ဆက်ဘာလုပ်နိုင်ပါသလဲ။
I need a trade to match my personality and why not come into construction? And growing up I was always into like
hand လုပ်ငန်းကိုအတက်မွေးဝမ်းကြောင်းလုပ်ငန်းအဖြစ်ရွေးချယ်ခဲ့တဲ့ Janelle Chavez ပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူ American ပြည်ထောင်စု California စက်မှုတက္ကသိုလ်သိပ္ပံပညာရှင်တွေကအော်အော်ပွဲရာ drone ယာဉ်တွေကိုဘယ်လိုတီထွင်နေကြပါသလဲဆိုတဲ့အကြောင်းနဲ့ဂိတပညာရှင်တွေအလုံးစုံကျန်းမာရေးအတွက်ကုလုံးစင်တာတစ်ခုကို American ပြည်ထောင်စု John Hopkins တက္ကသိုလ်ကစီစဉ်ဖွင့်လှစ်တဲ့အကြောင်းစရဲစိတ်ဝင်စားပွဲနိုင်ငံတကာသတင်းလွှာတွေကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်။
အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေဒစိမ့်တပိုင်းရန်နာထားတာကိုဆုံးသတ်ဖို့အတွက်သမ္မတအင်ပြီရိုကအရာရှိတွေနဲ့လွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တင်းဦးနေနေမှာထပ်ပြီးတော့တွေ့ဆုံကြဖို့ရှိနေပါတယ်။အစိုးရလုပ်ငန်းတွေဒစိမ့်တပိုင်းရန်နာထားတဲ့အတွက်ထောင်နဲ့ချီတဲ့ Federal ဝန်ထမ်းတွေကိုထိခိုက်မှုရှိနေတယ်လို့အမေရိကန်ပြည်သူတွေအတွက်အစိုးရလုပ်ငန်းတွေနဲ့ပတ်သက်လို့အတော်လေးကိုအဆင်မပြေနှောင့်နှေးမှုတွေကြုံနေရပါတယ်။အစိုးရလုပ်ငန်းတွေရပ်ထားရတာခုဆိုရင်တော့သတင်းပတ်၃ပတ်ထက်ကိုဝင်လာပြီဖြစ်ပါတယ်။ဒီကနေ့နှစ်ပတ်ဆွေးနွေးမယ့်အကြောင်းအရာတွေမှာအဓိကချက်ကတော့နေဆက်လုံခြုံရေးကိစ္စရပ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွေကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တာဖို့ဆိုပြီးတော့အမေရိကန်မက္ကဆီကိုနယ်စပ်မှာဒတိုင်းဆောက်လုပ်ရေးအတွက်သမ္မတဒေါ်နယ်ထရမ့်က$3.6 billion လွှတ်တော်ထံကိုတောင်းခံထားပါတယ်။လွှတ်တော်ဘက်ကဒီမိုကရက်အမတ်တွေကတော့ဒီဒတိုင်းဆောက်လုပ်မဲ့အသုံးစရိတ်ကိုချမပေးနိုင်ဘူးလို့ပြောနေပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကလည်းဒီဒတိုင်းဆောက်လုပ်မဲ့အစီအစဉ်ဟာကျင့်ဝတ်အရမညီညွတ်ဘူးလို့ဝေဖန်ထားပါတယ်။သမ္မတထရမ့်ကတော့အခုတနင်္ဂနွေနေ့မှာသူ့ရဲ့အကြီးတန်းအရာရှိတွေနဲ့နယ်စပ်လုံခြုံရေးကိစ္စရပ်ပါဝင်အခြားကိစ္စရပ်တွေကိုကမ်ဒေးဗစ်ဒီသမ္မတအပန်းဖြစ်စကမ်းမှာဆွေးနွေးသွားမယ်လို့မနေ့ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။စေနေ့တုန်းကတော့လွှတ်တော်ခေါင်းဆောင်အနေနဲ့အင်ပီရိုအရာရှိတွေဒီအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရေးချိုးပန်းခဲ့ကြပြီးမြဲအောင်မြင်တိုးတက်မှုမရှိခဲ့ပါဘူး။အဲ့ဒီဆွေးနွေးပွဲအတွက်မှာဒုတိယသမ္မတ Mike Pence ကိုယ်တိုင်ပါဝင်ခဲ့ပြီးတော့သူကတော့ဒီဆွေးနွေးပွဲဟာရလဒ်တွေရှိခဲ့တယ်ဆိုပြီးတော့သူ့ရဲ့ Twitter အကောင့်မှာရေးခဲ့ပါတယ်။ဒါပေမဲ့လို့သိပ်မချခင်မှာပဲသမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ဒီနေ့ရလဒ်ဘာမှမရှိခဲ့ဘူးမနေ့ပြန်မှဆက်မယ်ဆိုပြီးတော့ပြန်ပြီးတော့ရေးခဲ့ပါတယ်။လက်တော်မှာတော့အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း7,000လောက်အလုပ်ဆင်းခွင့်မရတာဒါမှမဟုတ်အလုပ်ဆင်းပေမဲ့လစာမရကြပဲဖြစ်နေရသလိုအစိုးရဘဏ္ဍာငွေနဲ့လဲပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုနေရာတွေကိုလည်းပိတ်ထားရပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်အရတော့အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့အရာရှိချုပ်ဖြစ်တဲ့ရေဒတ်ဗိုလ်ချုပ်ကဲဗင်ဆွီနီဟာယာဒုကနေနှုတ်ထွက်သွားတယ်လို့ပြောလိုက်ပါတယ်ရေဒတ်ဗိုလ်ချုပ်ဆွီနီဟာ2018ခုနှစ်ခေတ်ကဒီယာဒုကိုတာဝန်ယူခဲ့တာဖြစ်ပါတယ်ပန်ဂွန်စစ်ဌာနချုပ်မော်နက်နေဂျာတောင်းထမ်းဆောင်ခဲ့ပြီးတဲ့နောက်ပုဂ္ဂလိကလုပ်ငန်းကဏ္ဍကိုပြန်သွားဖို့ဆုံးဖြတ်လိုက်ပြီးဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနမှာတောင်းဝန်ထမ်းဆောင်နေတဲ့သူတွေနဲ့အတူတွဲပြီးတော့လုပ်ခဲ့ရတဲ့အတွက်ဂုဏ်ယူပါတယ်လို့မစ္စတာဆွီနီကကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကနေအခုလက်လော်နှုတ်ထွက်သွားတဲ့အထက်မှာကေဗင်ဆွီနီဟာနောက်ဆုံးနှုတ်ထွက်လိုက်တဲ့သူတစ်ယောက်လည်းဖြစ်ပါတယ်။မစ္စတာဆွီနီကလို့တောင်းဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်မစ္စတာဆွီနီတောင်းထမ်းဆောင်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်တစ်စ်ဟာပြီးခဲ့တဲ့ဒီဇင်ဘာလကယာဒုကနေနှုတ်ထွက်မယ်လို့ကြေညာခဲ့ပြီးအခုလစမ်းပိုင်းမှာအနားယူသွားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်တပ်ဖွဲ့ဝင်1,000လောက်ကိုစီးရီးယားနိုင်ငံကနေပြန်ရုပ်သိမ်းမယ်လို့ကြေညာပြီးသိမ်းမကြခင်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်စ်ဟာလည်းယာဒုကနေနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်ဒန်ဟာဂျေရုဆလင်မြို့ဟောင်းအနောက်ဘက်ဒရိုင်းအောက်မှာရှိတဲ့ရှီအောင်မြောင်းလိုက်ကူတွေကိုတွေ့ရောက်လေ့လာကြည့်ရှုခဲ့ပါတယ်။တမိုင်းဝင်အဲ့ဒီနေရာကိုရိုက်ကူးထားတဲ့ VR နည်းပညာသုံးမှတ်တမ်းရုပ်မြင်ကိုသူကြည့်ရှုခဲ့တယ်လို့ပဲ Israel ရာရှိကြီးတွေနဲ့ဒီ Israel ဆိုင်ရာ American တာမတ်ကြီးတို့နဲ့အတူညစာသုံးဆောင်မှုလည်းအဲ့မှာလုပ်ပါတယ် ပုံမှန်အဖြစ်ဆိုရင်တော့အစ္စရေးနဲ့ပါလက်စတိုင်းတို့ကြားမှာအငင်းပွားနေတဲ့အရှေ့ဂျေရုဆလင်နေရာတွေမှာဒီတရားဝင်အစည်းအဝေးလုပ်တာမျိုးတွေကိုတော်ရောက်လေပတ်ကြတဲ့အမေရိကန်အရာရှိတွေကရှောင်လေးရှိပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့အခါသမ္မတဒေါ်နယ်ထရမ့်အစ္စရေးနိုင်ငံကိုရောက်တော့အဲ့ဒီဒေသကိုတော်ရောက်လေ့လာခဲ့ပါတယ်။တော်ရောက်ကြည့်ရှုခဲ့ပါတယ်။နောက်1989ခုနှစ်စစ်ပွဲတွေအတွင်းမှာဂျေရုဆလင်မြို့ဟောင်းနေရာကိုအစ္စရေးကနေပြီးတော့ဂျော်ဒန်နိုင်ငံလက်ထက်ကနေပြီးတော့သိမ်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံသားအများစုဟာဥရောပသမဂ္ဂ EU ကနေခွဲထွက်တာအစား EU ထဲမှာပဲဆက်ပြီးတော့နေကျင်ကြတယ်လို့တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့လူလူစစ်တမ်းခောက်ယူမှုကဖော်ပြလိုက်ပါတယ်။အဲဒီစစ်တမ်းထဲမှာဗြိတိန်နိုင်ငံသားတွေက EU ကနေထွက်မထွက်ဆိုတာနဲ့ပတ်သက်ပြီးတော့နောက်ဆုံးဆုံးဖြတ်ချက်ကိုလည်းသူတို့ဘာသာသူတို့လှုပ်သွားခြင်းနဲ့ဆိုပြီးတော့ဖော်ပြပါတယ်။ဗြိတိန်နိုင်ငံဟာ EU ဥရောပသမဂ္ဂကနေလာမယ့်မတ်လ29ရက်နေ့မှာနှုတ်ထွက်မှာဖြစ်ပေမဲ့ဝန်ကြီးချုပ် Theresa May ဟာ EU ကနေထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ပါလီမန်ရဲ့သဘောတူညီမှုရဖို့အတွက်ကိုအခက်အခဲနဲ့ရင်ဆိုင်နေရတာကြောင့်ဒီလိုဥရောပသမဂ္ဂကနေထွက်ဖို့ကိစ္စသဘောတူညီမှုရနိုင်မလားဆိုတာကအတော်လေးကိုမရေမရာဖြစ်လာနေပါတယ်။ YouGov လူလူစစ်တမ်းကောက်ယူမှုအဖွဲ့ကလုတ်ခဲ့တဲ့လူလူစစ်တမ်းအရတော့တကယ်လို့အခုချက်ချင်းလူလူဆန္ဒခံယူပွဲကိုလုပ်မယ်ဆိုရင်46ရာခိုင်နှုန်းကဥရောပသမဂ္ဂထဲမှာဆက်နေသွားဖို့မဲပေးသွားမှာဖြစ်ပြီးတော့39ရာခိုင်နှုန်းကတော့ EU ကနေထွက်ဖို့မဲပေးမှာဖြစ်ကြောင်းကျန်တဲ့လူတွေကတော့မဆုံးဖြတ်သေးတဲ့သူတွေမဲမပေးမဲ့လူတွေနဲ့ဒီမေကုန်းနဲ့ပတ်သက်ပြီးတော့ဖြေဆိုခြင်းမရှိတဲ့သူတွေဖြစ်တယ်ဆိုပြီးတော့ဖော်ပြပါတယ်မဆုံးဖြတ်ရတဲ့သူတွေနဲ့မဲမပေးမဲ့သူတွေကိုဖယ်လိုက်မယ်ဆိုရင်တော့ EU မှာနေဖို့ထောက်ခံသူက54ရာခိုင်နှုန်းဖြစ်ပြီးတော့မနေဖို့ဆုံးဖြတ်တဲ့သူက46ရာခိုင်နှုန်းဖြစ်ပါတယ်ဒါမဲ့လည်းဗြိတိန်ဝန်ကြီးချုပ် Theresa May ကတော့ဒုတိယအကြိမ်လူလူဆန္ဒခံယူပွဲကိုလုံးဝမဟုတ်ဘူးဆိုပြီးတော့ညှင်းဆိုလိုက်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်။အီဂျစ်နိုင်ငံကယ်ရိုမြို့စုံကခရစ်ရှန်ဘုရားကျောင်းတစ်ခုနားမှာလူတအူးကနေပြီးတော့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲပြဖို့ကြိုးစားတဲ့နေရာရဲရရှိတအူးတည်ဆုံသွားတယ်လို့အီဂျစ်အရာရှိတွေကပြောပါတယ်။စနေနေ့ကဖြစ်ခဲ့တဲ့အဲ့ဒီအဖြစ်ပြက်မှာအခြားအရာရှိနှစ်ဦးထက်မနည်းလဲထိခိုက်ဒဏ်ရာရမှုရှိခဲ့တယ်လို့အာနာဘိုင်းကပြောပါတယ်။ဖောက်ခွဲပစ္စည်းတွေကိုတော့အဆောင်အမိုးတစ်ခုအပေါ်ကဒီအိတ်တလုံးထဲမှာတွေ့ခဲ့ရတဲ့ဆိုပြီးတော့ writer သတင်းမှာရေးပါတယ်။အီဂျစ်နိုင်ငံမှာ Coptic Christian ဘာသာဝင်တွေတင်းလာနေ့ခရစ်မတ်ပွဲဆင်နွှဲဖို့ပြင်ဆင်နေတဲ့အချိန်မှာအခုလိုဖြစ်ပျက်ဖြစ်သွားတာပါဘာလို့လက်ချက်လဲဆိုတာတော့မသိရသေးပါဘူးဒါပေမဲ့လည်းအီဂျစ်နိုင်ငံမှာဒီခရစ်ယာန်ဘာသာဝင်တွေတိုက်ခိုက်မှုတွေအတွင်း IS အဖွဲ့ကတော့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောလေးပြောထားရှိပါလေခင်ဗျာ
ယောဘနိုင်ငံတချို့မှာလက်ရဆောင်ဝါဒီတွေအားကောင်းလာခဲ့ပြီးတဲ့နောက်အခုနောက်ဆုံးစပိန်နိုင်ငံမှာဆိုရင်လည်းလက်ရဆောင်ဝါဒီဖြစ်တဲ့ Vox Party ပေါ်ထွက်လာခဲ့ပါတယ်ပြီးခဲ့တဲ့လကစပိန်နိုင်ငံအန်ဒလူးရှားကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာပြုလုပ်တဲ့ရွေးကောက်ပွဲမှာမထင်မှတ်ပဲနိုင်ရခဲ့ပြီးတဲ့နောက်လက်ရဆောင်ရောက်ဝါဒီတွေအားကောင်းလာခဲ့တာဖြစ်ပါတယ်။ဒီမတိုင်ငယ်အထိတော့ဒီအဲ့ဒီဒေသမှာဆိုရှယ်လစ်တွေအားကောင်းခဲ့တာဖြစ်ပါတယ်။လက်ဝဲဝါဒီခေါင်းဆောင်ပပ်ပလိုအက်ဂလက်ဆီယပ်စ်ကပက်စစ်ဆန်ဂျီလှုပ်ရှားမှုကြီးကိုလှုပ်ဆောင်မှုတောင်းဆိုခဲ့တာကြောင့်ပြီးခဲ့တဲ့ဒဇမ်ဘာ၂ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွက်မှာအကြမ်းဖက်ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်။သူ့ကိုထောက်ခံသူတွေကဆဗီယူမျိုးအဲ့ဒီဒေသရဲ့ပါလီမန်ရှေ့မှာဆန္ဒပြခဲ့ကြပြီးတော့ Vox Party ရဲ့ကုသလေတွေကိုပါလီမန်ထဲဝင်ရောက်လို့မရအောင်တားဆီးသွားမယ်ဆိုပြီးတော့ချိန်ချောက်ခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေကကားတွေကိုမိရှို့ပြီးတော့စီးပွားရေးလုပ်ငန်းတွေကိုလည်းဖျက်ဆီးခဲ့ကြပြီးမြဲဒီဆန္ဒပြပွဲတွေကလက်တွေ့အခြေအနေကိုပြောင်းလဲပြစ်နိုင်ခြင်းမရှိဘဲလူများစုကြိုက်တဲ့ဝါဒကစပိန်နိုင်ငံမှာထွန်းကားလာနေတာဖြစ်ပါတယ်ခင်ဗျာ။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြုလုပ်တဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုအခုသတင်းပတ်အကုန်ပိုင်းလောက်ကြာတော့မှထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့ကွန်ဂိုတာဝန်ရှိသူတွေကကြေညာပါတယ်။အခုလိုမဲရလဒ်ကြေညာဖို့အတွက်နှောင့်နှေးနေမှုနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ကဒီကနေ့တနင်္ဂနွေနေ့မှာအစည်းအဝေးတစ်ခုလုပ်ပါတယ်။ရွေးကောက်ပွဲရဲ့ကော်မရှင်အကြီးအကဲကော်နယ်နာဂါကတော့အခုတနင်္ဂနွေနေ့ရလဒ်တွေထုတ်ပြန်ပေးဖို့မဖြစ်နိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအခြေအနေတွေကတိုးတက်မှုတော့ရှိတယ်။ရလဒ်အားလုံးကိုတော့မသိရှိရသေးဘူးလို့ဒီရွေးကောက်ပွဲကော်မရှင်ကြီးကဲနန်ဂါကပြောပါတယ်။နိုင်ငံတစ်ဖွဲ့မှာတွာလာရအခက်ခဲတွေရှိနေတာမို့လို့တနင်္ဂနွေလုံးကမဲယုံတွေကမဲပြားစုစုပေါင်း48ရာခိုင်နှုန်းလောက်ကိုပဲရရှိထားတယ်လို့ကော်မရှင်ကြီးကပြောပါတယ်။မဲတွေကိုလက်နဲ့စူးစမ်းရေးတွက်နေရတာကြောင့်တိုးတက်မှုမရှိနိုင်ပဲဖြစ်နေတာလို့လည်းသူကပြောပါတယ်။မူလတုန်းကတော့မဲပြားတွေကိုအင်တာနက်ကနေပြီးတော့ဒီစူးစမ်းရေးတွက်သွားဖို့ရွေးကောက်ပွဲကော်မရှင်ကစီစဉ်ခဲ့တာပါ။ဒါပေမဲ့လည်းဒီစနစ်မှာအားနည်းချက်တွေရှိပြီးတော့မတမာမှုတွေရှိနိုင်တယ်ဆိုပြီးတော့တိုက်ခန့်ဘက်ကဆွဆွဲခဲ့တာကြောင့်အဲ့ဒီစီစဉ်ကိုဆွန့်လွတ်ခဲ့ရပါတယ်။မဲရလဒ်တွေဘယ်တော့ထုတ်ပြန်နိုင်မယ်ဆိုတာကိုတော့ရွေးကောက်ပွဲကော်မရှင်ကြီးကအတိအကျမပြောပါဘူး။ ကွန်ဂိုနိုင်ငံမှာလက်ရှိသမ္မတဂျိုးဆက်ကပီလာနေရာကိုဆက်ခံမဲ့သူကိုရွေးချယ်ဖို့အတွက်ဒဇမလ30ရင်းနေတုန်းကကွန်ဂိုပြည်သူတွေမဲပေးခဲ့ကြတာဖြစ်ပါတယ်။ကုစလေပေါင်း21ဦးတည်းကနေပြီးတော့မဲဆန္ဒရှင်တန်း40ကနေပြီးတော့မဲပေးရွေးချယ်ခဲ့ကြတာပါ။ကနဦးမဲတွေအရဆိုရင်တော့တိုက်ခတ်တူဖြစ်တဲ့မာတင်ဖော်ယူလူကဥဆောင်ပြီးတော့အနိုင်ရရှိနေပါတယ်။ကွန်ဂိုနိုင်ငံရဲ့ဥပဒေအတိုင်းဆိုရင်တော့ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကနေပဲကြီးညာပေးရမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဟောင်းဂျီမီကာတာလက်ထက်ကကာကွယ်ရေးဝန်ကြီးဖြစ်နေတောင်းထမ်းဆောင်ခဲ့တဲ့ Harold Brown ဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။သူဟာတောက်ကြနေတုန်းကကယ်လီဖိုးနီးယားပြည်နယ် Rancho Santa Fe မြို့ကသူ့ရဲ့နေအိမ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့ညီမဖြစ်သူ Lila Brandt နဲ့ကယ်လီဖိုးနီးယားပြည်နယ်မှာသူ35နှစ်ကြာအလုပ်လုပ်ခဲ့တဲ့ Rand Corp သူဒီတနာအဖွဲ့ကပြောပါတယ်။ဒေါက်တာ Brown ဟာအမေရိကန်နိုင်ငံရဲ့စစ်တပ်ကို10စုနှစ်နှစ်ခုကြာပုံဖော်ပြောင်းလဲခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီမှာရေတက်လက်နက် KMB ကြောင့်တေဖမျိုးတိုးတက်လာအောင်တော်လိုင်းရဲ့အသွင်တရားဖြစ်နေပြီးပြောင်းလဲရေးတွေလှုပ်ဆောင်ခဲ့တယ်လို့ VN စစ်ပွဲကာလကလက်နက်တွေကိုလည်းအစ်စ်ဖြစ်အောင်ပြင်ဆင်ပြောင်းလဲခဲ့ပြီးဆော့ဘုံကျဲလျင်တိဆောက်တာနဲ့နျူကလ িয়ার လက်နက်သုတေသနလုပ်ငန်းတွေကိုဥဆောင်သွားဖို့တွေလည်းပါဝင်တယ်လို့လက်ရှိအမေရိကန်ကာကွယ်ရေးဝန်ကြီးအဖြစ်ယာယီတာဝန်ထမ်းဆောင်နေတဲ့ Patrick M. Shanahan ကပြောကြားလိုက်ပါတယ်ခင်ဗျာ
တူပီမှာတော့ကလေးနှစ်ယောက်ယူဖို့မူဝါဒကမအောင်မြင်တဲ့အပြင်2018ခုနှစ်အတွက်ကလေးမွေးဖွားနှုန်းက73ရာခိုင်နှုန်းအထိကိုကျဆင်းနေပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမွေးဖွားခဲ့တဲ့ကလေးဥယျာဉ်က15သန်းထက်နည်းတဲ့အကြောင်း China Global Television Network ကတောက်ကြနေမှာကြေညာခဲ့ပါတယ်။လူငယ်ဥယျာဉ်ရော့ကျလာတဲ့အတွက်လှုပ်လှုပ်တဲ့ရွယ်လူငယ်လူစွမ်းရင်အမြင့်နည်းလာတာကြောင့်တူပီမှာကလေးနှစ်ယောက်ထိတိုးပြီးတော့ယူတဲ့မူဝါဒကို2016ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုသားညွန်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီကနေ့ခင်မှာလုတ်ကိုင်းနေကြတဲ့လုပ်ငန်းတော်တော်များများဟာလွန်ခဲ့တဲ့10နှစ်လောက်ကထွက်ပေါ်မလာသေးတဲ့အလုပ်မျိုးတွေဖြစ်ပါတယ်။နောက်ထပ်ဆယ်စုနှစ်တခုအတွင်းမှာလုပ်ငန်းခွင်အားလုံးနှီးပါးမှာအလုပ်သမားတွေကိုစားစက်ပစ္စည်းတွေနဲ့အမြဲတမ်းအစားထိုးအသုံးပြုတော့မယ်ဆိုရင်အလုပ်သမားတွေဘက်ကရှေ့ဆက်မလုပ်နိုင်ကြမလဲဆိုတော့ကို Los Angeles မြို့ကနှီးပညာဆိုင်ရာကောလိပ်မှာ VOA သတင်းတောက် Elizabeth Lee ကသွားပြီးလေ့လာစုံစမ်းထားပါတယ်နန်းလောင်ကဆက်ပြောပြပါရှင်အမျိုးသားတွေကြီးဆိုတဲ့လုပ်ငန်းခွင်အဖြစ်တစ်ခါတည်းရှိမြင်ကြတဲ့ဆောက်လုပ်ရေးလုပ်ငန်းကိုအသက်မွေးဝမ်းကြောင်းလုပ်ငန်းအဖြစ်ရွေးချယ်ဖို့ Janice Chavez နှစ်ခါတော့မစင်စားခဲ့ပါဘူးသူကအခုလိုပြောပါလေ
I need a trait to match my personality.
ဒီမရဲ့ကိုကြီးကိုသူနဲ့ကိုက်မဲ့အလုပ်မျိုးလိုရလေ။ဒါကြောင့်စောက်လို့ရေလုပ်ငန်းဘက်ကိုရွေးလိုက်တာ။ဒီမကငငယ်ကလေးကတခုခုကိုအမြဲလိုစောက်နေတတ်ပါရဲ့
။ဒါပေမဲ့လည်းသူလေလာသိယူနေတဲ့စောက်လို့ရေဆိုင်အသက်ပညာမျိုးတွေကိုစက်ပစ္စည်းတွေနဲ့မကြခင်အစားထိုးအသုံးပြုနိုင်ခြင်းရှိတာကိုလည်းသူသတိထားလိုက်မိပါရဲ့
။ I actually came across a 3D printer that actually
built houses. 3D printer ရှိနေတာကိုကျွန်မသိခဲ့ရပါတယ်။ဒီတော့ကျမလုပ်မဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအဲ့ဒီလိုဆက်တွေတုံးလိုက်ရင်ကျမရှိဆက်ဘာဆက်လုပ်ရမလဲဆိုပြီးတော့စဉ်းစားခဲ့မိပါတယ
် Los Angeles မြို့ကကုန်သွယ်ရေးဆိုင်ရာနှိပညာကောလိပ်အုပ်ချုပ် Lawrence Frank ကအလုပ်သမားတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့အခုလိုမြင်ပါတယ
် Going is an essential part of so
ကုန်သွယ်တွေအတွက်ကျွမ်းကျင်မှုတွေလေ့လာသင်ယူမှုဆိုတဲ့ကိစ္စကစီးပွားရေးလုပ်ငန်းတော်တော်များအတွက်မရှိမဖြစ်လိုအပ်လာပါပြီ
တိုးတက်လာတဲ့နှိပညာတွေနဲ့တန်တူအမီလှုပ်ကိုင်နိုင်ဖို့ဝန်ထမ်းတွေဘက်ကကျွမ်းကျင်မှုအသေးတွေရရှိရေးအမြဲတမ်းလေ့လာသင်ယူနေဖို့လိုတယ်လို့ Lawrence ကပြောပါတယ်လူတွေရဲ့အုံနောက်တုံးရတဲ့အလုပ်မျိုးတွေတော့ပျောက်သွားအောင်မှမဟုတ်ဘူးလို့လည်းသူကပြောပါတယ
် The maintenance side of construction
so လူတွေလုပ်ငန်းတွေမှာဆိုရင်ပြုပြင်ထိန်းသိမ်းဘက်ကအမြဲလိုပြဿနာရှိနေတဲ့အတွက်အုံနောက်တုံးပြီးအမြဲဆုံးဖြတ်ချက်ချနေရတဲ့ပိုက်ပြင်ပိုက်ဆက်သမားတွေမီးသွယ်တဲ့လူတွေလိုအလုပ်တွေကလည်းအမြဲလိုရှိနေအောင်မှာပ
ါလူမှုဆက်ဆံရေးကောင်းတာကလည်းအနာဂတ်မှာအလုပ်ကံရှိနေဖို့အထောက်အကူဖြစ်စေပါလိမ့်မယ်အနာဂတ်လုပ်ငန်းခွင်နဲ့အတွက်လူတွေကိုလေ့ကျင့်သင်ကြားပေးရလှူရှာမှုတခုဖြစ်တဲ့ Walking Nation အဖွဲ့ဥက္ကဋ္ဌ Jane Oates ကအခုလိုမေးခွန်းထုတ်ပါတယ်
So are we teaching people to be good communicators?
ဆက်ဆံရေးကောင်းတဲ့အလုပ်သမားတွေဖြစ်အောင်အသင်းအဖွဲ့နဲ့လုပ်တတ်ကိုင်းတတ်အောင်အများနဲ့ရောနှောပေါင်းစပ်နိုင်အောင်ခွဲခြားစိတ်ဖြာတတ်အောင်အလုပ်သမားတွေကိုကျမတို့သင်ပေးကြရလား
နီးပညာတွေတိုးတက်လာတဲ့နှုန်းအတိုင်းအမေလိုက်နာအမေရိကန်ကျောင်းတွေတက္ကသိုလ်တွေမှာကျောင်းသူကျောင်းသားတွေကိုလေ့ကျင့်ပြင်ဆင်ပေးတာမရှိဘူးလို့လည်း Jane Oates ကပြောပါတယ်
They're teaching things that are antiquated because that's what they have the professors
teaching.
They're teaching
things that are antiquated because that's what they have the professors teaching. They're teaching things that are antiquated because that's what they have the professors teaching. They're teaching things that are antiquated because that's what they have the professors teaching. They're teaching things that are antiquated because that's what they have the professors teaching.
ခင်မီနီပညာလုပ်ငန်းတွေမှာအလုပ်တင်ဝေလုပ်တာကလည်းအထောက်အကူဖြစ်စေမယ်လို့ James ကမြင်ပါတယ်
In the 21st century, you are not ever going to be done away.
တင်ယူလို့ကိုစုံမှာမဟုတ်ပါဘူး။လာမယ့်အနာဂတ်မှာအားလုံးနဲ့တစ်ထပ်တည်းအသားကျအောင်နေထိုင်ဖို့အတွက်အမြဲတမ်းလိုလိုလေ့လာတင်ယူနေကြရမှာပါပဲလေ
။အသက်မွေးမှုပညာသင်ကျောင်းကနေကျောင်းပြထားတဲ့ Junior Chavez ကတော့လုပ်ငန်းခွင်မှာနှစ်အနေငယ်လုပ်ပြီးသူ့အနာဂတ်အတွက်ရည်ရွယ်ပြီးတော့လက်စနဲ့နေဆွမ်းအင်ဆိုင်ရာပညာရပ်တွေတင်ယူနိုင်ဖို့ကျောင်းပြန်တက်ဖို့အစီအစဉ်ထားတာဖြစ်ပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ဒီကနေ့ခေတ်မှာမောင်းသူမဲ့ drone ယာဉ်တွေအသုံးပြုမှုကပိုပြီးကျေပြန့်လာပါတယ်။ American ပြည်ထောင်စု California စစ်မှုတပ်ကတို့သိပ္ပံပညာရှင်တွေကအော်အော်ွယ်ရာ drone ယာဉ်တွေဘယ်လိုတီထွင်နေကြသလဲဆိုတာကိုတွားရောက်လေ့လာခဲ့တဲ့ VOA သတင်းတော် Genia Dulot ရဲ့သတင်းလွှာကိုတော့ကိုညံဝင်းအောင်ကပြောပြပေးပါရှင်
။ 1950 ဝန်းကျင်လောက်က California စစ်မှုတပ်ကတို့ Caltech က engineer တွေနဲ့သိပ္ပံပညာရှင်တွေဟာမြေပြင်စခန်းကတိုက်ရိုက်ထိန်းချုပ်စေရမလို့ပဲအာကာသရဲအလုပ်လုပ်နိုင်မဲ့အသိဉာဏ်ပါတဲ့စက်ရုပ်တွေကိုစတင်တီထွင်ခဲ့တာပါ။အဲလိုတီထွင်မှုကနေလွန်ခဲ့တဲ့10စုနှစ်အတွင်းစက်ရုပ်တွေကကိုယ့်ဘာသာကိုလေ့လာဆုံးဖြတ်နိုင်တဲ့အဆင့်ထိရောက်လာပါတယ်။ Caltech စက်မှုတက္ကသိုလ်အင်ဂျင်နီယာကျောင်းသား Yashwan Kumar ကတော့သူတို့တီထွင်ဆန်းသပ်နေတဲ့ drone ယာဉ်တွေဟာကမ္ဘာမြေပြင်ကခိုင်းလိုက်တဲ့အလုပ်ကိုကိုယ့်ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လုပ်နိုင်ပြီးစက်ရုပ်တစ်ခုပြတ်သွားရင်အခြားစက်ရုပ်တစ်ခုကသူ့နေရာကိုအစားထိုးလုပ်သွားနိုင်တယ်လို့ဆိုပါတယ
် Centralized control where there's one computer which is controlling all of them and telling them what to do what we do is decentralized where each one is
အရင်ကဆိုကွန်ပျူတာတစ်ခုတည်းကနေ robot စက်ရုပ်အလုံးကိုသူတို့ဘာလုပ်ရမယ်ဆိုတာညွှန်ကြားမှုမျိုးကဘ ਹੁ ကနေထိန်းချုပ်တာပါအခုကျွန်တော်တို့စမ်းသပ်နေတာကဘ ਹੁ ထိန်းချုပ်မှုကင်းမဲ့ပြီးတစ်ခုနဲ့တစ်ခုအမိခိုးကင်းတာမျိုးဖြစ်ပါတယ်robot တစ်ခုချင်းစီမှာသူ့ကိုယ်ပိုင်ကွန်ပျူတာစနစ်ရှိပြီးသူ့ဘာသာသူဆုံးဖြတ်ချက်ချနိုင်ပါတယ်
။အဲ့ဒီ robot တွေကလူတွေလိုစဉ်းစားအလုပ်လုပ်နိုင်တဲ့အထိတီထွင်သွားဖို့ကသူတို့မှာရည်မှန်းချက်ရှိတယ်လို့ Caltech engineer ပမော့ခ Motorzagarik ကပြောပါတယ
်။ They have cameras and we have a system that observing how students and professors they engineers they talk about oh there's this thing
ကျွန်တော်လက်တွေ့စမ်းသပ်ခံတယ်မှာကျောင်းသားတွေပမခရီအင်ဂျင်နီယာတွေဘာတွေလုပ်နေလဲဘယ်ဟာမှားသွားရင်ဘယ်လိုဆွေးနွေးပြီးဘယ်လိုပြန်ပြင်လိုက်တယ်စတဲ့ဖြစ်စဉ်တွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ကင်မရာစနစ်တပ်ဆင်ထားပါတယ်။အဲဒီစနစ်ကတဆင် drone တွေကလည်းဘယ်လိုလေ့လာမှတ်ယူလုပ်ဆောင်ရမလဲဆိုတာမျိုးဖြစ်အောင်တည်ထွင်ထားတာပါ။ drone ကိုကျွန်တော်တို့သတင်းအချက်အလက်မပန့်ပိုးပါဘူး။သူ့ဘာသာသူဆုံးဖြတ်ပြီးလုပ်နိုင်အောင်တည်ထွင်နေကြပါ
။ Caltech စမှုတက္ကသိုလ်စမ်းသပ်ခန်းထဲမှာတော့ရာသီဥတုအခြေအနေအမျိုးမျိုးအတွက်လေတိုက်နှုံးကိုပန်ကာဒီနဲ့ဖန်တီးထားပြီးတဘာဝဘေးအန္တရာယ်ကြားရောက်တဲ့အခါမျိုးမှာ drone ယာဉ်တွေကခန္ဓာရည်ရှိစွာနဲ့အခြေအနေကိုကိုယ်ပိုင်ဆုံးဖြတ်ချက်နဲ့စောင့်ကြည့်သတင်းပို့နိုင်တာမျိုးအထိတီထွင်နေတာပါ။အရေးကြုံလာတဲ့အခါကိုယ့်ဘာသာကိုသွားရောက်ကူညီမဲ့အရေးပေါ်လူနာတင် drone ယာဉ်မျိုးကိုလည်း Caltech engineer တွေတီထွင်နေကြပါတယ်။အဲ့ဒါကကားအသေးစားအရွယ်လောက်ရှိပါမယ်။တဘာဝဘီအန်ဒီရဲ့ဖြစ်ပြီးနောက်ပိတ်မိနေသူတွေကိုလေရင်နဲ့တွားရောက်ကယ်ထုတ်နိုင်မှုဆိုတာကအခက်အခဲများစွာရှိပါတယ်။အဲ့လိုအခြေအနေမျိုးမှာအခုတီထွင်နေတဲ့ drone ယာဉ်တွေနဲ့တွားကယ်နိုင်မှာဖြစ်ပါတယ်။နောက်ထပ်နှစ်သုံးနှစ်အတွင်းအရေးပေါ်လူနာတင် drone ယာဉ်မျိုးကိုမိသားဌာနတွေမှာစမ်းသပ်အသုံးပြုလာနိုင်တော့မှာဖြစ်တယ်လို့ Caltech တက္ကသိုလ်ကပြောပါတယ်။အဲ့လို drone ယာဉ်တစ်စင်းရဲ့တန်ဖိုးကဒေါ်လာ5သန်းကနေ8သန်းကျားရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။VOA မြန်မာပိုင်းရဲ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာဂီတပညာရှင်တွေကျန်းမာရေးအတွက်ကုဒုံးစင်တာတစ်ခုကို John Hopkins တက္ကသိုလ်ရဲ့အစီအစဉ်နဲ့ဖွင့်လှစ်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။အားကစားသမားတွေကစားရင်နာကျင်တန်ရာရနိုင်တယ်လို့တေးဂီတတီးခတ်သူတွေလည်းပဲဂီတတူရီယာတစ်ခုခုကိုဇက်တိုက်အားဆိုင်တီးခတ်ရတာကြောင့်ကိုခန္ဓာနာကျင်မှုနဲ့ဒန်စတာတွေဖြစ်နိုင်ပါတယ်။John Hopkins တက္ကသိုလ် Peabody Institute ကဂီတနဲ့ဆေးဝါးကုတုံးစင်တာတစ်ခုဖွင့်လှစ်လိုက်ပြီးဂီတပညာရှင်တွေအလုံးစုံကျန်းမာရေးအတွက်ကုတုံးကိုအသုံးပြုတဲ့အကြောင်း Pfizer Elmasri ရဲ့သတင်းလွှာကိုတင်ပြပေးပါမယ်ရှင
်။အသက်16နှစ်ရှိပြီဖြစ်တဲ့ Chelsea Stray ကပထမနှစ် Peabody ဂီတသင်တန်းသူဖြစ်ပြီးသူကတရုတ်အကြီးစားကိုတီးခတ်နေပါတယ
်။ I try to get in about like 3 hours a day of practicing plus on top of you know.
တမကနေ့စဉ်နာရီပိုင်းအစမ်းလေ့ကျင်တာအပြင်တနေ့ကို3နာရီလောက်တရုတ်လေ့ကျင်ပါတယ်။ဒီလိုတရုတ်လေ့ကျင်တာနာရီနဲ့ချီပြီးအယုံစူးစိုက်ရတာကြောင့်ဒဏ်ဖြစ်စေပါတယ်လို့စထရီယာကပြောပါတယ်။
I've had pain in my arm before here, but it's never been in my wrist area before, and I've gotten pain quite a few times now in the same place in my hand. Yeah, lemon pain now.
Aku anyo me thayari philare. Strayya ga takdu win ne ma shi de. Gita ne sewa kudong center go twa pya de kha ma, di center go twae phe ti thon du, syrup bastip green ne twae ke bi, syrup ga tu go tissue kudong segan go hlwe pyaung pe ba de.
The tissue therapy. Basically, it is a stretching, strengthening, soft tissue massage.
Tissue kurunga, jori, piyozire, tamazire. Yingin tata nene, biramune, yobain saya, apu a kurunego, a don pura pita adre, tissue pianeti samu apivare.
Gida pinyashini dragaro, a yuti kaida, a si yonariga, piyo, pisin, pini babilo, bastip gapiobare.
4 out of 5 musicians who play an instrument will get injured during their career. At least once.
ဒီယောက်မှာတယောက်ကပုံမှန်ပြန်ဖြစ်ပြီးဒူရီယာတွေပြန်တီးခတ်နိုင်မယ်။ကြံတုံးယောက်ထက်ကနှစ်ယောက်ကရေရှည်တန်းဖြစ်သွားတတ်ပါတယ်။ကိုရင်ဆီယဝန်တူဖြစ်ပြီးဂီတာတီးခတ်သူတူလည်းဖြစ်တဲ့ဘတ်စတစ်ဂရီကတော့ဒူရီယာတမျိုးမျိုးတီးခတ်ခြင်းကရတဲ့ပျော်ရွှင်ခြင်းကိုရုပ်ပိုင်းဆိုင်ရာနာကျင်ခြင်းကိုပါကောင်းကောင်းနားလည်သဘောပေါက်သူပါ။စန်နီယာနဲ့ဂီတာတီးခတ်ရတာကတခြားဒူရ
ာပေးဖို့နဲ့ဂီတပညာရှင်တွေကြုံရတဲ့ရုပ်ပိုင်းဆိုင်ရာဒဏ်တွေကိုကုသပေးနိုင်ဖို့ဒီစင်တာကိုဖွင့်ရတာဖြစ်တယ်လို့ပြောပါတယ
် There's a culture of shame and stigma associated with being injured as a musician
ဂီတဒူရီယာတိခတ်တာနဲ့နာကျင်ဒဏ်ရာဖြစ်မှုကတွဲနေတာပါဒီလိုအထုကုစင်တာဖွင့်တာကနေတဆင့်ပညာပေးအစီအစဉ်တွေစီစဉ်နိုင်တယ်လို့စေကုသမှုကိုလည်းလေ့ကျင့်သင်ကြားပေးနိုင်ပါတယ်
ကူရုံးစင်တာတွဲဖက်ကြီးကျက်သူ Hoover နဲ့အဖွဲ့ကသူတို့အကြောင်းကဂီတပညာရှင်တွေဒါမှကပြင်ပကဂီတပညာရှင်တွေကိုပါအကူအညီပေးနိုင်မှုအွန်လိုင်းအစီအစဉ်တစ်ခုကိုလည်းစီစဉ်ထားပါတယ်။နာကျင်တန်ရာကိုကုသပြီးတဲ့နောက်ထပ်မဖြစ်အောင်ဘယ်လိုဂရုပြုနေထိုင်ရမလဲဆိုတာလဲကူရုံးဆရာဝန်နဲ့အဖွဲ့ကရှင်းလင်းပြသပေးပါတယ်။တစ်ဖက်မှာလဲ Johns Hopkins တက္ကသိုလ်ကဇီဝဆေးဘက်ဆိုင်ရာပညာရှင်တွေနဲ့အာဟာရကျွမ်းကျင်ပညာရှင်တွေကဂီတတီးခတ်ရင်လက်ချောင်းတွေနဲ့လက်မောင်းအားဆိုင်မှုဘယ်လောက်ရှိသလဲတိုင်းတာပေးနိုင်တဲ့ Smart Guitar ကိုထုတ်လုပ်နိုင်မှုကြိုးပမ်းနေကြပါတယ်။ဒီကြိုးပမ်းမှုကဂီတတူရီယာတီးခတ်သူတွေမိမိနှစ်သက်ရာတူရီယာကိုနာကျင်တန်ရာရတာမျိုးမရှိဘဲတီးခတ်နိုင်ဖို့အထောက်အကူဖြစ်လာမယ်လို့မျှော်လင့်ရပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီ UI မြန်မာပိုင်းအစီအစဉ်တင်းငူနေညနေပိုင်းတွေ့သတင်းလှော်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလှော်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်American Los Angeles မြို့မှာရှိတဲ့ Lake Mead ဆယ်ကြီးကမြို့နဲ့ Las Vegas မြို့နဲ့တခြားလယ်မြေဧကပေါင်းများစွာကိုရေပေးဝင်နေတာဖြစ်ပါတယ်။အခုတခါ20နီးပါးမိုးခေါင်တဲ့အတွက်ဒီဆယ်ကြီးကရေတွေတဖြည်းဖြည်းခန်းချောက်လာနေပါတယ်။ရှေ့လျှောက်မှာပိုပြီးခန်းချောက်လာမယ့်အခြေအနေရှိတယ်လို့ကြွမ်းကျင်သူတွေကသတိပေးထားတာပါ။ဒီလိုအဓိကရေပေးဝင်နေတဲ့ဆယ်ကြီးခန်းချောက်လာတဲ့အတွက် American အနောက်တောင်ပိုင်းကမြို့တွေလယ်ယာတွေကိုဘယ်လိုအကျိုးသက်ရောက်မှုရှိလာနိုင်ပါသလဲ။ Steve Baragona ရဲ့သတင်းလွှာကိုကိုငင်းညံကပြောပြပေးပါမယ်ရှင်
။ Las Vegas မြို့နာမှာရှိတဲ့ Lake Mead ဆယ်ကြီးဟာအားများတာလှေစီးတာတွေအတွက်ရေပန်းစားတဲ့နေရာတစ်ခုပါမက်ဘရွန်ဒီနဲ့သူသားဂျက်ဟာဒီနေရာမှာအခွင့်အာဏာတိုင်းငားလာမြားလေးရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်တည်းအတွင်းဒီဆယ်ကြီးခန်းလာတာကိုသူတို့သတိထားမိခဲ့ပါတယ
် you know just coming out here on a boat all the time
ငားလာမြားတိုင်းဒီဆယ်ကြီးမှာရေနည်းလာတာကိုသတိထားမိပါတယ်လာတဲ့အခေါက်တိုင်းတစ်ခုခုပြောင်းသွားတာသတိထားမိပါတယ်ရေအောက်ကျမ်းမြင်ကကြောက်တွေဟိုတစားဒီတစားအပေါ်လာတာပါ
ရေစီးကျမ်းနဲ့ကိုလိုရာဒိုမြစ်ကိုပိတ်ပြီးဒီဆယ်ကြီးဖန်နီးခဲ့တဲ့1930ပြည့်နှစ်တွေကစပြီးအများကြီးပြောင်းလဲသွားခဲ့ပါတယ်။အနောက်ပိုင်းပြည်နယ်ခုနှစ်ခုကိုဖျက်ဆီးလာတဲ့ဒီမြစ်ကြီးကိုပိတ်ပြီး Hoover ရေကာတာတိဆောက်ခဲ့သလိုရေကြီးရေရှမ်းဖြစ်တာတွေကိုလည်းကာကွယ်နိုင်ခဲ့ပါတယ်။ Lake Mead ဆယ်ကြီးဟာမြို့ရေလယ်ရေအတွက်ရေပေးဝေသလိုလျှက်စစ်တပ်အားမဂါဝက်ထောင်နဲ့ချီပြီးထုတ်လုပ်ပေးနိုင်တာပါ။နှစ်ပေါင်းများစွာကြာလာပြီးတဲ့နောက်ဆယ်ကြီးတွေကရေပမာဏလျော့နည်းလာပါတယ်။အရင်ကရှိခဲ့မှုတဲ့ရေအမြင့်မှာ အဖြူရောင်အရာကြီးထင်နေခဲ့ပါတယ်။ဆယ်ကြီးကိုအသက်သွေးကြောအဖြစ်မိခိုရတဲ့မြေအောက်ပိုင်းကလူတွေအတွက်ကတော့ပြဿနာပါ။ Brookings Mountain West သုတေသနအဖွဲ့ကBut Moraiga.
I mean, you have some of the largest Western cities, some of the largest American cities that are critically dependent on this water supply. You have
America နောက်ပိုင်းကအကြီးဆုံးမြို့ကြီးတွေဟာရေအတွက်ဒီဆယ်ကြီးကိုမိခိုနေရပါတယ်။အဲ့ဒီဒေသမှာစိုက်ပျိုးရေးထွက်ကုန်တွေကလည်းအများကြီးပါ။မက္ကဆီကိုနိုင်ငံကိုရေပေးရပါသေးတယ်။ဒါကြောင့်ဒီစနစ်ကြီးပြတ်သွားလို့မရပါဘူး
။နေ့20နီးပါးမိုးခေါင်တဲ့အတွက်စနစ်ကတော့ပြက်ခန့်နီးဖြစ်နေပါပြီ။ပင်လယ်ရေမျက်နှာပြင်အထက် 382 မီတာဆိုရင်ဆယ်ကြီးမှာရေပြည့်ပြီးတော့အခုချိန်မှာတော့329မီတာပဲရှိပါတယ်။320မီတာအောက်ရောက်ရင်တော့ရေအားလျက်စင်မထုတ်နိုင်တော့ပါဘူး။305မီတာဆိုရင်တော့ Las Vegas မြို့ကိုရေမပေးနိုင်တော့ပါဘူး။ Rand Corporation သုတေသနအဖွဲ့က Deborah Knockman ကမိုးခေါင်တာပိုဆိုးလာဖို့ရှိတယ်လို့ပြောပါတယ်။
That region has experienced extended droughts much longer than
ဒီဒေသမှာကျမတို့ကြုံနေရတဲ့မိုးခေါင်မှုထက်ပိုဆိုးတဲ့မိုးခေါင်မှုတွေကြုံခဲ့ရပူပါတယ်။ဒီလိုမိုးခေါင်မှုတွေဟာဆယ်စုနှစ်ပေါင်းများစွာကြာတတ်ပါတယ
်။နောက်ပြီးတော့ရာသီဥတုပြောင်းလဲမှုတွေကြောင့်ပိုပြီးပြင်းထန်တဲ့မိုးခေါင်မှုတွေကြုံရအောင်ပါပါ။ဒါပေမဲ့အနောက်တောင်ပိုင်းကသဲကန္တရာဒေသမှာတော့အားလုံးပျက်စီးသွားမှာတော့မဟုတ်ပါဘူး
။ No, they're of course not doomed.
အားလုံးဒုက္ခရောက်ကုန်ပြီးတော့မဟုတ်ပါဘူး။ဒါပေမဲ့သူတို့ဘက်ကတုံ့ပြန်ရပါမယ်။ဒီတုံ့ပြန်မှုတွေကိုလည်းနှစ်ပေါင်းများစွာလောက်ရမှာပါ။အ
ဲ့ဒါတွေဟာဒေါ်လာဘီလီယံပေါင်းများစွာကုန်ကျနိုင်ပါတယ်။ကိုလိုရာဒိုမြစ်ကိုမှီခိုနေရတဲ့လူသန်းပေါင်းများစွာဟာတဲကန္တရာတွေကသူတို့ဘဝတွေအတွက်ဆုံးဖြတ်ချက်တွေကိုချရတော့မှာပါခင်ဗျာ
။ကိုငင်းညံပြောပြပေးခဲ့တာပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာ Asia Set 7 Juru ကထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးပါရှင
်။ American ပြည်သူ့မှာဆွေးရလုပ်ငန်းတွေဒစိတပိုင်းရိုင်းနာထားတာကိုဆုံးသတ်ဖို့အတွက်သမရအင်ပြည်တော်ကနေပြီးတော့အရာရှိတွေနောက်လွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တင်းဦးအနေနဲ့မှာထပ်ပြီးတော့တွေ့ဆုံကြဖို့ရှိနေပါတယ်။အဆွေးရလုပ်ငန်းတွေဒစိတပိုင်းရိုင်းနာထားတဲ့အတွက်ထောင်နဲ့ချီတဲ့ Federal ဝန်ထမ်းတွေထိခိုက်မှုရှိလို့ American ပြည်သူတွေအတွက်ဆွေးရလုပ်ငန်းတွေနဲ့ပတ်သက်လို့ရှိရင်တော်လေးအဆင်မပြေနှောင့်နှေးမှုတွေကြုံနေရပါတယ်။အဆွေးရလုပ်ငန်းတွေရပ်ထားတာလည်းခုဆိုရင်သတင်းသုံးပတ်ထက်ကိုဝင်လာပြီးဖြစ်ပါတယ်။ဒီကနေ့နှစ်ဖက်ဆွေးနွေးမဲ့အကြောင်းအရာမှာအဓိကချက်ကတော့နှစ်ဖက်နေဆက်လုံခြုံရေးကိစ္စဖြစ်ပါတယ်။ American ပြည်အောင်စုတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားဖို့ဆိုပြီးတော့ American Mexico နေဆက်မှာတရင်ဆောက်လို့ရေးအတွက်သမ္မတ Donald Trump က $38.56 billion လွှတ်တော်ထံတောင်းခံထားပါတယ်။လွှတ်တော်ဘက်ကဒီမိုကရက်အမတ်တွေကတော့ဒီတရင်ဆောက်လို့မဲ့အသုံးစရိတ်ကိုချမပေးနိုင်ဘူးဆိုပြီးတော့ခန့်ညင်းနေတော့မှ American ကာကွယ်ဝင်ကြီးဌာနကစနေနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်အရ American ကာကွယ်ဝင်ကြီးရဲ့အရာရှိချုပ်ဖြစ်တဲ့ရေတပ်ဗိုလ်ချုပ် Kevin Swanee ဟာယာရုကနေပြီးတော့နှုတ်ထွက်သွားတယ်လို့ပြောပါတယ်ရေတပ်ဗိုလ်ချုပ် Swanee ဟာ2019ခုနှစ်ခေတ်ကဒီယာရုကိုယူခဲ့တာဖြစ်ပါတယ် American မျိုးသားလူမျိုးအကြံပေး John Bolton ဟာ Jerusalem မြို့ဟောင်းနောက်ဖက်သတိအောက်ကရှောင်းမြောက်လှိုင်ကူတွေကိုတွေ့ရောက်လေ့လာခဲ့ပါတယ်တမိုင်းဝင်အဲ့ဒီနေရာကိုရိုက်ကူးထားတဲ့ VR နီးပညာသုံးမှတ်တမ်းရုပ်မြင်ကိုသူကြည့်ရှုခဲ့တယ်လို့ပဲ Israel ရှိကြီးတွေနဲ့ Israel ဆိုင်ရာ American တာမတ်ကြီးတို့နဲ့အတူညစာသုံးဆောင်ခဲ့ပါတယ်ပုံမှန်အဖြစ်ဆုံးတော့ Israel နဲ့ Palestine တို့အကြားငင်းပွားနေတဲ့ဒီအရှိဂျေရုဆလင်နေရာတွေမှာတရားဝင်အစည်းအဝေးလုပ်တာမျိုးတွေကိုတွားရောက်လည်ပတ်ကြတဲ့ American အရာရှိတွေကရှောင်လေးရှိပါတယ်။အီဂျစ်နိုင်ငံကာရိုမြို့စွန်းကခရစ်ရှန်ဘုရားကျောင်းတစ်ခုမှာလူတဦးကဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲဖြစ်ဖို့ကြိုးစားတဲ့နေရာမှာရဲအရာရှိတဦးသေဆုံးသွားတယ်လို့အီဂျစ်အရာရှိတွေကပြောပါတယ်။စင်နေကဖြစ်တဲ့အဲဒီပောက်ကွဲမှုမှာအခြားအရာရှိနှစ်ဦးထက်မနည်းလဲထိခိုက်ဒဏ်ရာမှုရှိခဲ့တယ်လို့အာဏာပိုင်ကဆိုပါတယ်။ပောက်ကွဲပစ္စည်းတွေကိုတော့အဆောင်အမိုးတစ်ခုပေါ်မှာအိတ်တလုံးထဲမှာတွေ့ရှိခဲ့ရတာလို့ရိုက်တာသတင်းမှာရေးသားထားပါတယ်
။သတင်းချင်းချုပ်ကိုကုသညုံပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American သံညနေပိုင်းမြမဘာသာအစီအစဉ်ကိုမြမစံတော်ချိန်ည6နာရီခွဲကနေ9နာရီထိလိုင်းတူမီတာ19.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတူးတင်ရှိပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
။